Welcome to the Voice of America in Burmese.
တော်ရှင်ပေါ်မင်္ဂလာညနေခင်းမှာတနေ့တာမောပန်းတည်ကြပါလေခင်ဗျာ VOA အမေရိကန်တန်ရဲ့2015မေလ22ရက်တောက်ကြနေညနေခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16 19 25ရုပ်အနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလှေစီးပြေးဒုက္ခသည်200ရောက်ကိုမြန်မာရေတပ်ကကြားဖြတ်ဖမ်းဆီးမိခဲ့တဲ့အကြောင်းမြန်မာဆွေရကပြောဆိုလိုက်ပါတယ်။အစ္စလာမ်စစ်တွေးကြွရဲ့အသာစီးရလာနေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဒီကနေ့လဲစစ်ရုံတစ်ခုအစိုးရတပ်တွေလက်လွတ်ဆုံးရှုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ပင်လယ်ပြင်ကလှေစီးပြေးဒုက္ခသည်တွေအရေးဆွေးနွေးဖို့မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးဘလင်ကင်ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့NCCD အဖွဲ့နဲ့လည်းဒီကနေ့မှာတွေ့ဆုံခဲ့ပါတယ
် Earlier today I met with representatives of the nationwide ceasefire coordination team and commended all sides for their strong commitment
ဒီကြောင့်ကိုဒီနေ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်မောင်းတော်မြမရေပိုင်နယ်ထဲမှာတစ်ဖက်နိုင်ငံသားတွေပါလာတဲ့လူမှောင်ကိုလေးကိုဖမ်းမိတဲ့အကြောင်းတွေကိုလည်းတင်ပြသွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထက်တူကအစီရင်ခံပါမယ်ခင်ဗျာ
လေစီးပြေဒုက္ခသည်200ရောက်ကိုမြန်မာရေတပ်ကကြားဖြတ်ဖမ်းဆီးမိခဲ့ပြီးဆက်လက်ဝင်လိုက်ပါလာသူအများစုဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အကြောင်းမြန်မာဆွေရကသတင်းထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်နီးမြန်မာရေပိုင်နဲ့အတွင်းရေတပ်သင်္ဘောစင်းကခီးတဲ့200ရောက်ပါတဲ့ဆက်လက်ဒဇင်းနဲ့လူမပါတဲ့ဆက်လက်ဒဇင်းတို့ကိုတွေ့ရှိပြီးဖမ်းဆီးစစ်ဆေးခဲ့တာလို့လည်းပြည်ချာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။ဆလီဘောမှာလိုက်ပါလာသူတွေကိုတော့ရခိုင်ပြည်နယ်ဆွေရကပွင့်လှစ်ထားတဲ့ယာယီခိုလုံရစခန်းမှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့ကုညီဆက်လျှောက်ထားပြီးစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်တယ်လို့ဆိုတဲ့လေစီပြေဒုက္ခသည်အရေးကိုမြန်မာဆွေရကထိထိရောက်ကိုက်တွယ်ဖြစ်ရှင်းတာမျိုးမရှိဘူးလို့ဝေဖန်တာတွေခဏရချိန်မှာပဲအခုလိုရှာဖွေကယ်ဆယ်ရေးသတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်မြန်မာဆွေရကတော့ပင်လယ်ပြင်ကိုဖြတ်သန်းပြီးပြောင်းရွှေ့နေထိုင်မှုကြိုးစားသူတွေကိုစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းအမေရိကန်ဒုတိယနိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မနေ့ကတွေ့ဆုံစဉ်မှာထပ်မံပြောဆိုထားသလိုအမေရိကန်အစိုးရသံတမန်ကတော့ဒုက္ခသည်တွေကိုအကူအညီပေးဖို့မြန်မာအနာပိုင်တွေကိုထပ်မံတိုက်တွန်းခဲ့တာပါအမေရိကန်စစ်တပ်အနေနဲ့ပြည်လည်ပြည်မှာလေစီးပြေးသူတွေကိုလေကြောင်းကနေရှာဖွေထောက်လှမ်းမှုဒေသရဲနိုင်ငံတွေကိုအကူအညီပေးမှဖြစ်တဲ့အကြောင်းလဲအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ပြောခွင့်ရသူဒုဗိုလ်မှူးကြီးဂျက်ဖရီကော့ပေါ်ကိုကူကပီ AP သတင်းကဖော်ပြခဲ့ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကပင်လယ်ပြင်မှာလေစီးပြေးဒုက္ခသည်3,000လောက်ရှိနေတယ်လို့ခန့်မှန်းနေတဲ့အချိန်မှာပဲမလေးရှားဆွေရကလည်းရှာဖွေကယ်ဆယ်ရေးအတွက်ရည်တက်သင်းမော်တွေဆွလွတ်ဖို့ဒီကနေ့ပဲညွှန်ကြားလိုက်ပါတယ်
ရှစ်တောင်အခြားဒေသကလှေစီးပြေးဒုက္ခသည်တွေရဲ့ထက်ဝက်လက်ဟာမြန်မာနိုင်ငံကလာသူတွေဖြစ်တယ်လို့ယုံကြည်ရကြောင်းအမေရိကန်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးဆောင်ရွက်နေတဲ့ IOM စတဲ့အကူအညီပေးရေးအေဂျင်စီတွေရဲ့လေလာဆန်းစစ်ချက်တွေအရအခုလိုခံမနိုင်ကြတာဖြစ်တယ်လို့လည်းနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ချိန်ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ်မင်းတို့ကနေပြည်တော်မှာမြန်မာသမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံရမှာလဲအမေရိကန်အစိုးရတန်တမန်ကလေစီးပြေးဒုက္ခသည်ပြဿနာကိုဆွေးနွေးခဲ့ပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လေစီးပြေးဒုက္ခသည်တွေကိုကူညီကယ်ဆယ်မှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပေမဲ့မြန်မာနိုင်ငံသားအများအပြားပါဝင်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိတိကျကျစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်မြန်မာဆိုရတာဝန်ရှိသူတွေသာမကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌထောင်ဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမှစတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့မှတွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲအတင်းမှာတော့မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့အခြေခံဥပဒေမှာပြုပြင်ပြောင်းလဲဖို့လိုအပ်နေတာတွေစစ်တပ်ကနိုင်ငံရေးမှာလွှမ်းမိုးနေတာတွေကိုလည်းပြောကြားသွားခဲ့ပါတယ်ရှင်
တော်တော်ပြင်လည်ပြင်တွင်တရုတ်နိုင်ငံကတိစောက်ထားတဲ့ကျွန်းနေပေါ်ကနေအမေရိကန်လေယာဉ်တစ်စင်းမနေ့ကဖျက်ပြန်ခဲ့တဲ့ပေါ်အကြီးအကျယ်စစ်ပစ်မိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်နေတဲ့အထိမတော်တဆဖြစ်ရမျိုးကြုံနေတဲ့အကြောင်းတာဝန်မဲ့တဲ့ဒီလိုလုပ်ရမျိုးကို အမေရိကန်အနေနဲ့ရတန်းကရက်ဖို့လဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့ရသူဟောင်လင်းကဒီနေ့ပေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့တာပါအမေရိကန်စစ်တပ်ကအစင်းအမြင့်ဆုံးထောက်လိုင်းလေယာဉ် P-8A Poseidon ကိုတရုတ်ရေတပ်ကရှစ်ကြိမ်တန်းနဲ့တရီပေးခဲ့တဲ့အကြောင်းလဲအမေရိကန်လေယာဉ်ပေါ်မှာသတင်းယူဖို့လိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါတယ်ရေနံနဲ့တန်းဝင်လို့အရင်းမြစ်တွေရှိတယ်လို့ယူဆထားပြီးဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းပိုက်ဆံရောင်းအသီးသီးပြောဆိုထားတဲ့တောင်တရုတ်ပင်လယ်ပြင်ကနယ်မြေတွေရဲ့90%ရာခိုင်နှုန်းကိုတော့တရုတ်နိုင်ငံကပိုက်ဆံရောင်းပြောဆိုထားတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံပိုင်းကျွန်းနယ်နဲ့တန်တားကြောက်တန်းတွေကိုကာကွယ်ဆောက်ရှောက်နိုင်မှုရေပြင်နဲ့ဝေရင်မှာမတော်တဆမှုတွေကိုဟန်တားနိုင်မှုလိုအပ်တဲ့စော်ဝဲမှုတွေစောင့်ကြည့်မှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
လေရင်ပေါ်မှာတဲခင်းကျွေးမှုတဲ့ပုံစံကိုမကြည်မနက်ဒေါသထွက်ပြီးလေရင်ထွက်ခွာမှုကိုနှောက်နှေးစေခဲ့တဲ့အတွက်ထောင်ဒဏ်ချမှတ်ခံထားရတဲ့ကိုရီးယားလီကျောင်းလိုင်းအမှုဆောင်ဟောင်းကြားခံရတဲ့ထောင်ဒဏ်ကိုဆိုင်းငံ့ဖို့တောင်ကိုရီးယားအယူခံတရားရုံးကဒီကနေ့ပြင်ဆင်အမိန့်ချမှတ်လိုက်ပါတယ်ကိုရီးယားလေကြောင်းလိုင်းအကြီးအကဲရဲ့သမီးကြီးဖြစ်ပြီးကိုရီးယားလေကြောင်းလိုင်းရဲ့ဒုတိယဥက္ကဋ္ဌတာဝန်ယူခဲ့သူမစ်ချိုဟာလေရင်ပေါ်မှာဝန်ဆောင်မှုတွေကိုတာဝန်ယူရသူလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ5ရက်နေ့တုန်းကနယူးယောက်ကနေထွက်ခွာမဲ့လေရင်ပေါ်မှာပထမတန်းကလိုက်ပါလာတဲ့သူမကိုမက်ကဒေးမီးယားတက်တီးစေတဲခင်းတဲ့အခါပုဂံနဲ့ထဲမပေးဘဲအထုတ်လိုက်ချပေးခဲ့တဲ့လေရင်ဝန်ထမ်းကိုဒေါသထွက်ပြီးလေရင်ပေါ်ကနှင်ချဖို့အတွက်လေရင်ကိုပြေးလမ်းပေါ်ကနေထွက်ခွာရဂိတ်အထိပြန်လှည့်ခိုင်းခဲ့တာကြောင့်လေရင်ခီးစဉ်နှောက်နှီးခဲ့ရတာပါ။အဲ့ဒီနောက်ဖေဖော်ဝါရီလမှာတရားရုံးကချိုဟန်အားကိုထောင်ဒဏ်တစ်နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။တရားစီရင်ရေးကိုနှောက်ယှက်မှုလေရင်ဝန်ထမ်းတဦးကိုမယိုင်းစော်ကားမှုတွေနဲ့လည်းသူ့ကိုတရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့အခုအယူခံအထက်တရားရုံးကတော့မစ်ချိုရဲ့အပြုအမူကြောင့်လေရင်ပြန်တန်းတဲ့ခီးစဉ်ပြောင်းလဲခဲ့ခြင်းမရှိဘူးလို့ဆုံးဖြတ်ပြီးဒီကနေ့တောက်ကြနေမှာပဲသူမှကြားခံရတဲ့ထောင်ဒဏ်ကို10လအထိလျှော့ချပြီးဒီပြစ်ဒဏ်ကိုလည်းနှစ်နှစ်ဆိုင်ငံ့ဖို့အမိန့်ချလိုက်တာဖြစ်ပါတယ်။၅လကြာထောင်ထဲမှာနေခဲ့ရတဲ့မစ်ချိုဒီကနေ့တောက်ကြနေမှာပဲပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဖြူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရဲနိုင်ငံမြောက်ပိုင်းမှာအသာစီးရလာနေတဲ့အစ္စလမ်စစ်သွေးကြွာတွေဟာသတင်းပတ်နဲ့ချီပြီးအစိုးရတပ်တွေဝန်ဝင်ပိတ်ဆို့ခံထားရတဲ့စေယုံတစ်ခုဒီကနေ့မှပဲတင်ပြလိုက်ပါတယ်။ဂျီဆာအဲရှူကောဟာမြို့စုံမှာရှိတဲ့စေယုံကိုအဲခိုင်ရာအချမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့အဲနူဆရာတပ်ဦးဖွဲ့ကတိုက်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းဗြိတိန်ချင်းဆက်စီးရဲလူခွင့်ရေးစောင့်ကြည့်ခဲကပ်ဖွဲ့ကပြောဆိုခဲ့တာပါ။တိုက်ပိုက်ခံရတဲ့စေယုံမှာတော့အစိုးရစစ်သားတွေပါဝင်လူပေါင်းဒါဇင်နဲ့ချီပြီးဧပြီလနောက်ပိုင်းကကြင်ညာခံနေကြတာဖြစ်ပါတယ်။စေယုံတွေကလူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တိတိကျကျမသိရပေမဲ့အဲနူဆရာဖွဲ့ကတော့အစိုးရစစ်သားတွေကိုလိုက်လံနှိမ်နင်းခဲ့တဲ့အကြောင်း Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ဒီသတင်းပတ်ထဲမှာပဲအဲစစ်သွေးကြွာတွေကစီးရဲရှီအောင်မြို့ဖြစ်တဲ့ပမ်မာရန်ကနေစိုးရတက်တွေကိုတိုက်ထုတ်ခဲ့တဲ့အတွက်လည်းတက်တဲ့2000ကျော်ရှိဖြစ်တဲ့ရင်ချင်းမှုမွေးနေ့တွေထိခိုက်ပျက်စီးမဲ့အနေနဲ့ကြုံနေရပါတယ်
။ကင်ညာနိုင်ငံအရှေ့မြောက်ပိုင်းကရွာတရွာကိုအစ္စလာမစ်စစ်သွေးကြွာတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေသကတက္ကသိုလ်တစ်ခုကိုလည်းပြီးခဲ့တဲ့လတုန်းကစစ်သွေးကြွာတို့တိုက်ခိုက်ခဲ့ပြီးတိုက်ခိုက်မှုအတွင်းမှာလူပေါင်း150ရုပ်အသေဆုံးခဲ့ကြရတာလည်းဖြစ်ပါတယ်။ဂါရစ်ဆာနယ်အတွင်းကယွန်းဘီရွာကိုကြာသပတေးနေ့နှောင်းပိုင်းမှာစစ်သွေးကြွာတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးမဲ့လုံခြုံရေးတပ်ဖွဲ့တွေပြန်လည်ပစ်ခတ်ခဲ့တာကြောင့်စစ်သွေးကြွာတွေကစင်ကလျားဖြစ်ခဲ့တယ်လို့ကင်ညာပြည်ရဲဝန်ကြီးကဒီကနေ့တောက်ကြနေမှာပြောဆိုခဲ့ပါတယ်။တည်ဆုံးထံရရတဲ့အခြေအနေတွေကိုတော့မသိရသေးပါဘူးရှင်။
ဆော်ရီအာရေဗျနိုင်ငံအရှေ့ပိုင်းကရှီယာမွတ်စလင်ဗလီတခုအတွင်းမှာအသေးခံဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ရမှာလူများပြားထိခိုက်ဒေဆုံးခဲ့ပေမဲ့အရေးအတွက်အတိအကျကိုတော့မသိရသေးဘူးလို့မျက်မြင်တွေ့သူတွေကပြောပါရယ်ဆွန်နီမွတ်စလင်တွေအများစုရှိရာဆော်ရီအာရေဗျနိုင်ငံကအရှေ့ဘက်ကန်ယူနန်ဒေသကာတစ်ဖ်မှာရှိတဲ့အီမန်အလီဗလီမှာတောက်ချန်နေဝိပုစုတောင်းနေချိန်မှာပဲကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ခဲ့တာပါကာတစ်မြို့ကဗလီမှာပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနိုင်ငံပိုင်ဆော်ရီပရက်စ်သတင်းအေဂျင်စီကအတိအပြုကြေညာခဲ့ပြီးအသေးစိတ်အချက်အလက်တွေကိုဆက်လက်ထုတ်ပြန်သွားမယ်လို့ပြောပါတယ်အင်တာနက်လူမှုကွန်ရက်တွေမှာတော့ဗလီပြင်ပမှာရပ်ထားတဲ့အရေးပေါ်ကားတွေပေါ်ကိုထုတ်နေတဲ့ဒဏ်ရာသူတွေနဲ့တေဆုံးသူတွေရဲ့ပုံတွေကိုတွေ့မြင်ခဲ့ကြရတာပါဘုံပေါက်ကွဲမှုကြောင့်ထိခိုက်တေဆုံးသူကိန်းကနေအတိအကျတော့အတိအပြုလို့မရသေးသလိုတက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး
ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့အရင်ဆိုဗီယက်ပြည်ထောင်စုရဲ့အင်းကြီးချင်း6နိုင်ငံကခေါင်းဆောင်တွေလက်ဗီးယားနိုင်ငံမြို့တော်ရီဂါမှာကျင်းပနေတဲ့ဆွေးနွေးပွဲဒုတိယနေ့မှာတော့ပြီးခဲ့တဲ့တနှစ်ခွဲအတွင်းရုရှားတို့ရဲ့နိုင်တဲ့စီနေလှုပ်ဆောင်မှုကြောင့်ယူကရိန်းနိုင်ငံတွင်ပြည်ပခန့်တွေဖြစ်ပွားစေခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါ့အပြင်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုနဲ့ပတ်သက်ပြီးရှုတ်ချတာကိုလည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးပွဲတက်ရောက်သူတွေလက်မှတ်ထိုးကြမဲ့ပုံလည်းရှိနေပါတယ်ရှင်။
ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲနှားဆင်နေပါတယ်အခုတော့သတင်းပြဖို့ချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်။ကမ္ဘာကုလသမဂ္ဂနဲ့အခြားအဖွဲ့တွေကနေရရှိထားတဲ့အထောက်အထားတွေအရပင်လယ်ပြင်မှာလက်ရှိထွက်ပြေးကြတဲ့လေစီးပြေးဒုက္ခသည်တွေအနက်တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလန်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့မစ္စတာဘလန်ကန်ရဲ့သတင်းစာရှင်းလင်းပွဲအတွင်းလေစီးပြေးဒုက္ခသည်တွေအရေးကိုအဓိကထားပြောဆိုခဲ့သလိုဒီအကြောင်းရင်းဟာသတင်းတောင်တီရဲ့စိတ်ဝင်စားမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်ပြန်ပြောင်းလဲမှုအခြေအနေ2015ရွေးကောက်ပွဲတွေအတွက်အမေရိကန်ပြည်ထောင်စုရဲ့သုံးသပ်ချက်တွေကိုလည်းဒုနိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်။ကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောင်မတ်သီငီလင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှင်။လက်ရှိဒေတာတွင်းနိုင်ငံတွေရင်ဆိုင်နေရတဲ့လေစီးပြေးဒုက္ခသည်တွေအရေးဟာဒေတာတွင်းကနိုင်ငံတွေအားလုံးနဲ့သက်ဆိုင်တာကြောင့်အတူဖြည့်ရှင်ပြီးတာဝန်ခွဲဝေယူဖို့လိုအပ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။ဒါ့အပြင်လက်ရှိပင်လယ်ပြင်ကိုထွက်ပြေးနေကြတဲ့လေစီးပြေးဒုက္ခသည်တွေရဲ့တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်။ We know from the people who have been saved from the high seas and the
ပင်လယ်ထဲကကယ်တင်ထားတဲ့လူတွေစီကနေရောကမ္ဘာကုလသမဂ္ဂအဖွဲ့နဲ့အခြားအဖွဲ့တွေရဲ့အချက်လက်တွေစီကနေရောသိထားတဲ့အတိုင်းဆိုရင်အခုပင်လယ်ထဲမှာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကတဝက်လောက်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တယ်လို့ဖော်ထုတ်ထားပါတယ်။သူတို့တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်။သူတို့ဘဝတွေကိုရင်းပြီးတော့အန္တရာယ်များတဲ့ပင်လယ်ထဲကိုထွက်ပြေးဖို့သူတို့ဘဝတွေကိုလူကုန်ကူးသူတွေစီကိုထည့်လိုက်အောင်ဖြစ်လာတဲ့အကြောင်းရင်းတွေလည်းသူတို့မှာရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရောကမ္ဘာကုလသမဂ္ဂနဲ့အခြားအဖွဲ့တွေရဲ့ကြိုးပမ်းမှုအရာရရှိထားတဲ့သတင်းအချက်အလက်တွေအရဆိုရင်တော့ဒီဒုက္ခသည်တွေတဲကအများစုဟာရခိုင်ပြည်နယ်ကဖြစ်ပြီးတော့သူတို့ဟာရိုဟင်ဂျာတွေဖြစ်ပါတယ်။ရခိုင်ပြည်နယ်ကဆိုးဝါးတဲ့အခြေအနေတွေကြောင့်ထွက်ပြေးလာရတာဖြစ်ပါတယ်
။ဒါပေမဲ့သမရဦးသိန်းစိန်ကလေစီးပြေးဒုက္ခသည်တွေအလုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတဲ့ပြောကြားချက်ကိုလက်မခံနိုင်ကြောင်းတုံ့ပြန်ပြီးဒုတိယသမရဦးညံ့ထွန်းကတော့ဒုက္ခသည်တွေတဲကအများစုမှာမြန်မာနိုင်ငံကမဟုတ်ကြောင်းပြက်ပြက်သားသားညင်းဆိုထားပါတယ်။Mr. Blinken အနေနဲ့မေလ29ရက်နေ့မှာထိုင်းနိုင်ငံကဧည့်ခံကျင်းပမဲ့လေစီးပြေးဒုက္ခသည်များအရေး3နိုင်ငံဆွေးနွေးပွဲမှာတာဝန်တွေခွဲဝေယူကြပြီးမျက်မျက်တက်တက်ဖြည့်ရှင်ကြဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီစနစ်ကိုပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့တိုးတက်မှုတွေရှိပေမဲ့အရေးကြီးတဲ့စိန်ခေါ်ချက်တွေကိုလည်းရင်ဆိုင်နေရုံပဲလို့ Mr. Blinken ကဆိုပါတယ်။လူနည်းစုဝင်တွေရဲ့အခွင့်အရေးသတင်းမီဒီယာလွတ်လပ်ခွင့်စတဲ့စိန်ခေါ်ချက်တွေရှိနေသေးကြောင်းသူကအခုလိုပြောဆိုလိုက်ပါတယ်
။ Particularly in institutionalized
ဒီကအပြင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမြန်မာနိုင်ငံသားတွေအတွက်ဥပဒေကြောင်းအရအာမခံမှုတွေအပါအဝင်အခြားအရေးကြီးတဲ့စိန်ခေါ်ချက်တွေဖြစ်တဲ့သတင်းတောက်တွေပေါ်ဆက်ဆံမှုစာနာပြသူတွေပေါ်ဆက်ဆံမှုနဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရရရှိမှုတွေကတော့လွတ်ဆောင်နေစေလုပ်ငန်းစဉ်တွေဖြစ်ပြီးတော့အမှန်တကယ်တိုးတက်နေပြီမဲ့မလုံလောက်သေးတာကိုတွေ့ရပါလေ
။ရောက်ရှိလာတော့မယ့်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့စောင့်ကြည့်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကဗီတိုအာဏာရရှိထားတာမျိုးကတော့အငင်းပွားပွဲရာဖြစ်နေတယ်လို့ Mr. Blinken ကအခုလိုဆိုပါတယ်
။ There are provisions in the constitution
ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်အချို့ဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာကိုတွေ့ရပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကအငင်းပွားပွဲရာဖြစ်နေတာပါ။ထေတီကောင်းဆောင်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တွဲဆုံခဲ့ကြတာတွေလည်းရှိပါတယ်။ဒါရီယာမြန်မာနိုင်ငံသားတွေဆုံးဖြတ်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြောဆိုလိုတာမရှိပါဘူး။ဒါပေမဲ့လည်းစီမင်းစည်းကမ်းအရပြောရမယ်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့စစ်တပ်ကဗီဒိုအာဏာရရှိထားတာ မြန်မာနိုင်ငံသားတွေကိုနှစ်သက်တဲ့ခေါင်းဆောင်ရွေးချယ်တင်မြှောက်ခွင့်မရအောင်ကန့်သတ်ထားတာတွေဟာဝီယောဓိဖြစ်စရာတွေပါ
လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမနေ့ကမေလ21ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံကညနေပိုင်းမှာတော့လူထုခေါင်းဆောင်ထောအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီနေ့မေလ22ရက်နေ့မနက်ပိုင်းမှာလည်းတနိုင်ငံလုံးအပြစ်အခက်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့လည်းတွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးခဲ့ပါသေးတယ်ရှင်
။ VOA သတင်းတော်မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ကြိုးစားလိုက်ပြီးဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အတက်နိုင်ဆုံးပံ့ပိုးသွားမယ်လို့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီး Mr. Blinken ကတိုင်းနာကောင်းဆောင်နေနဲ့တွေ့ဆုံစဉ်မှာကတိပေးပြောဆိုလိုက်ပါတယ်ဒီအကြောင်းကို VOA သတင်းတော့ကိုမိုးစောကသတင်းပေးပို့ပါတယ
်ဟုတ်ကဲ့မြန်မာပြည်ကိုရောက်ရှိနေတဲ့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းရေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCD ကခေါင်းဆောင်တွေနဲ့ရန်ကုန်မြို့အမေရိကန်တိုင်းရုံးမှာဒီကနေ့မနက်7နာရီခွဲကနေ12နာရီခွဲအထိတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာအမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကမေးမြန်းဆွေးနွေးခဲ့တယ်လို့ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သားကအခုလိုပြောပါတယ်
။အဓိကတော့သူကဒီငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်ပေါ်ပေါ်နော်။အခြေအနေကိုသူကသိချင်တာပါ။သူကသိချင်တော့သူမေးတယ်ကျွန်တော်တို့ကလည်းအခြေအနေကိုသိတဲ့အခြေအနေကိုပြောပြတယ်ကလာလာဒီနေရာအစမော်ဗျာသူကတော့မေးတော့ဗျာနော်အဲ့ဒါတွေပ
ါလက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အတက်နိုင်ဆုံးအားပေးဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့နိုင်ဟန်တာကဆက်ပြောပါတယ
်သူကလည်းကျွန်တော်နိုင်ငံရေးချမ်းစီချင်တာဗောဗျာနော်ကျွန်တော်နိုင်ငံရေးရေးကိုလည်းသူတို့အနေနဲ့ကတော့အတက်နိုင်ဆုံးကူညီချင်တယ်အခုလိုဒါငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းတဲ့ပုံမှာလည်းသူတို့အနေနဲ့လည်းဝမ်းသာတယ်ကြိုဆိုတယ်ဆိုတဲ့အကြောင်းပေါ့ဗျာအပေးတယ်ဆိုတဲ့အကြောင်းပေါ့အဲသူတို့လည်းဒီကိစ္စထဲမှာပါဝင်နိုင်တဲ့လောက်ပေါ့လေပါဝင်လို့ရတဲ့လောက်ကိုသူတို့ပါဝင်ပြီးတော့အပေးသွားမယ်ဆိုတဲ့အကြောင်းတော့သူတို့သဘောထားပေးပါတယ်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာအမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးနဲ့အရှေ့တောင်အာရှရေးရာတာဝန်ခံတို့ပါဝင်တက်ရောက်ခဲ့တယ်လို့ NCCT ခေါင်းဆောင်တွေဘက်ကနိုင်ဟန်တာဘဒိုစောွယ်ထူဝင်းခူးဦးရဲဒေါက်တာစလိုင်းလျံပုံးစခေါင်းနဲ့ NCCT အကြံပေးဒေါ်ဂျာနန်တို့ပါဝင်တက်ရောက်ခဲ့ပါတယ်အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကဒီကနေ့ညနေပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။ Earlier today, I met with representatives of the nationwide ceasefire coordination team and commended all sides for their strong commitment to dialogue and their spirit of compromise toward resolving long-standing differences. Inclusive political dialogue is the first step to establishing a durable peace.
သူပြောသွားတာကတော့ဒီကနေ့မနေ့အစောပိုင်းက NCCT ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ကြောင်းကာလရှည်ကြာတည်ရှိနေတဲ့မတူကွဲပြားတာတွေကိုညှိနှိုင်းဆွေးနွေးအဖြေရှာနေတဲ့အတွက်နှစ်ဖက်စလုံးကိုချီးကျူးကြောင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်လူအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဟာပရမအဆင့်ဖြစ်ကြောင်း NCCT ခေါင်းဆောင်တွေအနေနဲ့လာမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာလူမှုအသင်းအဖွဲ့တွေအမျိုးသမီးတွေပါဝင်စေလိမ့်မယ်လို့ယုံကြည်ကြောင်းနဲ့ American ပြည်ထောင်စုအနေနဲ့လည်းမြန်မာပြည်သူတွေလိုလားနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်းမြတ်ရေးအတွက်ဆက်လက်ပံ့ပိုးဖို့အသိရှိနေကြောင်းပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြည်ထောင်စုအစိုးရနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲတွေမှာတော့လှေစည်းပြေးဒုက္ခသည်တွေရေးပြည်ရင်းငြိမ်းချမ်းရေး2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့2015ရွေးကောက်ပွဲကျင်းပရေးစတဲ့ကိစ္စရပ်တွေကိုအလေးပေးဆွေးနွေးခဲ့ပါတယ
်ကုမိုးစော်ရန်ကုန် VOA ရုံးခွဲကနေသတင်းပေးပို့ခဲ့တာပါအခုတော့လှေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုဇက်တိုက်ပြောပြသွားပါမယ်လှေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ဒီဒေတာတွင်ကြေးရိုက်ခတ်မှုတွေရှိနေစမှာပဲမြန်မာနိုင်ငံမောင်တုံမြို့ဤမြမရေပိုင်ရေပိုင်နဲ့ထဲမှာလူ200ကျော်ပါဝင်တဲ့လူကုန်ကူးတဲ့ လှေ20ကိုမြန်မာရေးတပ်ကဖမ်းဆီးခဲ့ပါတယ်။ဖမ်းမိသူတွေကိုကနဦးစစ်ဆေးချက်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်လို့သူတို့ကိုနေရရင်နိုင်ငံတွေကိုပြန်ပို့သွားမယ်လို့မြန်မာနိုင်ငံဘက်ကပြောပါတယ်။ဒီအကြောင်းကို VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်
။လူကုန်ကူးခံရသူဘင်္ဂလားဒေ့ရှ်နိုင်ငံသား200ကျော်ပါဝင်တဲ့လှေကြီးတစ်စင်းနဲ့စားနပ်ရိက္ခာတွေတည်ဆောင်ပေးတဲ့လှေငယ်တစ်စီးကိုမြမရေပိုင်နဲ့မောင်းတော်မြို့နယ်အတွင်းမှာမြမရေတက်ကဖမ်းဆီးမိခဲ့တာပါသူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားများဖြစ်ကြတယ်ဆိုပြီးသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ
်မောင်းတော်သမောကွေကြီးကနောက်ပဲရေမှန်လေးမှန်အဲ့မှာသူကင်းကင်းလက်နေတဲ့ကျွန်တော်တမလို့ရေးရင်စစ်ရေးရင်မှ568အဲ့ကောင်ကနေပြီးတော့မိတာလာဘင်္ဂလားဒေ့ရှ်နိုင်ငံသားပေါ့နော်208ဦးအဲ့ရောသူတို့ဟုတ်ကနဦးစစ်စစ်ချက်ရဆိုရင်ဒီဆက်လေကတိုင်းရှင်ကထိုင်းနိုင်ငံရဲ့နောင်ကသူတို့ကိုမေးကြည့်တဲ့တော့အဲ့ဒီအဲ့မှာဆက်လိုက်တော့အဲ့ဒီဆက်လီပေါ်မှာဘင်္ဂလားဒေ့ရှ်နိုင်ငံသား208ဦးပါတယ်အသက်14နှစ်ကက10ဦးလောက်ရှိတယ်ကျန်လူတွေကအသက်34ကျော်ရှိတယ်အဲ့ဒီတွေကတရားလာလဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ပစားပါစစ်တကောင်းစားကားမြောက်ချမ်းမှနေတဲ့လူတွေဖြစ်တယ်ဆိုတာသိရတယ်အဲ့မှာလေပေါ့ခရူပေါ့နော်တမောခရူက6ယောက်ဆက်ကြဇန်ကစင်ကာပူ2ယောက်ရှုပ်ပောင်း219ယောက်ဒါကလူမောင်ကိုလေပေါ့လူမောင်ကိုလေမှာပါတဲ့လူနောက်ကျန်တဲ့လေဒုဗင်းကပါပြီလေအဲ့ဒီလေမှာကြတော့အဲပင်သာလီ2ယောက်လေခုက6ယောက်ပါတယ်အဲ့ဒီလူ6ယောက်ကကြတော့ခုနကပြောတဲ့ပင်မပေါ့နော်လူမောင်ကို14ကိုရိတ်ခါလိုက်ပို့တာလို့ပြောတယ်ပေါ့နော်ဒုတိယလိုက်ပို့တဲ့14အဲ့14ပိုင်းရှင်ကဒုတိယရိတ်ခါလိုက်ပို့တဲ့14ကဟိုအခုစစ်စစ်ကြည့်ရပါတော့ဟိုငိမ့်မျိုးကကိုခိုင်ဆိုတဲ့ပိုင်းရှင်ရဲ့သူကြီးဖြစ်တယ်ပေါ့နော
်လင်းစီးပြေဒုက္ခသည်တွေကိုတည်ဆောင်လာတဲ့လီဟာထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေကိုတွားဖို့အတွက်ပြင်ဆင်ထားကြပေမဲ့အဖမ်းဆီးအစ်စ်ဆေးတွေများတဲ့အတွက်ဧပြီလ10ရက်နေ့ကရနောင်းမြို့ကနေနောက်ကျောင်းပြန်ထွက်ခွာခဲ့ပြီးဘင်္ဂလားဒေ့ရေပိုင်နက်မှရန်နာကမေလ21ရက်နေ့မှာတော့မြမရေပိုင်နက်ထဲမှဖမ်းမိခဲ့တာလို့ဆိုပါတယ်။လေပေါ်မှာပါလာတဲ့သူတွေကိုတော့ရတဲ့တောင်မြို့နယ်ထဲမှာထားပြီးအစားအသောက်ရေနဲ့ကျန်းမာရေးစောင့်ရှောက်မှုပေးတာမူလလာရေးနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးမှဖြစ်တယ်ဆိုပြီးဥဇော်ထေးကဆိုပါတယ်။ကျွန
်တော်တို့ဘင်္ဂလားဒေ့ရှ်ပြန်ပို့မှာမဟုတ်ဘူး။ဥဇော်ရဲ့ country of origin ပေါ့နော်။ဟုတ်တယ်မူလထားနေနိုင်ငံကိုပြန်ပို့ရမှာ
။လေနစီရနဲ့လူအများကိုတည်ဆောင်လာတဲ့လေကိုတော့ရနောင်းမြို့ကထိုင်းလူမျိုးတဦးပိုင်ဆိုင်ပြီးလေငယ်တစည်းကတော့မြန်မာနိုင်ငံမြိတ်မြို့ကမြန်မာနိုင်ငံသားတဦးပိုင်ဆိုင်တဲ့လေဖြစ်ကြောင်းကနဦးစစ်ဆေးချက်တွေရသိရှိရတယ်လို့ဆိုပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေပါမပါကတော့ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီလေတွေဟာမေလ20ရက်နေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအပိုင်းအုံကျွန်းနဲ့လေးမိုင်အကွာလောက်မှာရန်နာထားပြီးနောက်အစ်စ်ဆေးတွေများတဲ့အတွက်ထွက်ခွာလာရင်းနဲ့မြမရေပိုင်နဲ့တဲမှာတွေ့ရှိခဲ့တာလို့ဆိုပါရယ်မြမနိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းတွင်သတင်းထုတ်ပြန်ချက်အရမြမရေပိုင်နဲ့တဲမှာလူကုန်ကူးခံရသူတွေကိုတွေ့ရှိခဲ့မယ်ဆိုရင်ရှာဖွေကယ်ဆယ်ပေးသွားမှာဖြစ်ကြောင်းနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုထားပါရယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော့မအေးမှာပဲဖြစ်ပါတယ်တစ်ဆက်တည်းမှာပဲရွှေပြောင်းဝင်ရောက်လာတဲ့လှေစည်းပေးဒုက္ခသည်တွေကိုအင်ဒိုနီးရှားနိုင်ငံအနေနဲ့ကူညီသွားမှာဖြစ်ပြီးဒီအကြတဲ့ကိုဖြည့်ဆင်းရမှာနိုင်ငံတကာအနေနဲ့လည်းဝိုင်းဝန်းကူညီကြဖို့တိုက်တွန်းလိုက်ပါတယ်။ထောင်နဲ့ကြည့်တဲ့ဒီလေစီးပြေးဒုက္ခသည်တွေအတွက်နေထိုင်ခိုးလုံစရာတွေကိုအင်ဒိုနီးရှားနိုင်ငံကဘယ်လိုကူညီစီစဉ်ဆောင်ရွက်နေသလဲဆိုတဲ့အခြေအနေကိုတော့ကိုအောင်ကတင်ပြမှာပါ။
နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းနဲ့အတူပူးပေါင်းပြီးရွှေပြောင်းဝင်ရောက်လာသူလေစီးပေးဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့အင်ဒိုနီးရှားနိုင်ငံကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမနတနဆာကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့တာ
ပါ။ Kita menerima mereka dan kita memberikan bantuan
ကျွန်တော်တို့အနေနဲ့ရွှေပြောင်းဝင်ရောက်သူတွေအတွက်ခိုးလုံဖို့နေရာတွေပေးခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM နဲ့လည်းအတူလက်တွဲဆောင်ရွက်နေပြီးအချက်အလက်စုဆောင်းကောက်ခံနေပါတယ်။ဒီရွှေပြောင်းဝင်ရောက်သူတွေစီးနင်းလိုက်ပါလာတဲ့ဆက်လီတွေကိုပင်လယ်ပြင်ပြန်လွတ်တာဟာလည်းဗဒုံးကမှအင်ဒိုနီးရှားရဲ့တရားဝင်မူဝါဒမဟုတ်ပါဘူး။
ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးပေးဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေဟာဗုဒ္ဓဟူးနေ့တွင်ကမလေးရှားနိုင်ငံမှာတွေ့ဆုံခဲ့ပြီးနောက်အင်ဒိုနီးရှားနဲ့မလေးရှားကဒီထောင်ထဲချီတဲ့လေစီးပေးဒုက္ခသည်တွေကိုယာယီလက်ခံသွားမယ်လို့ကြေညာခဲ့ပါတယ်။နောက်ထပ်ထောင်ထဲချီတဲ့လေစီးပေးဒုက္ခသည်တွေလည်းအ အရှေ့တောင်အာရှဒေသတွေကအက်ဒမန်ပင်လယ်ပြင်မှာရှိနေနိုင်သေးတယ်လို့သုံးသပ်သူတချို့ကကမန့်ထားတာပါပြောခွင့်ရမစ္စတာနဆာကဒီဒုက္ခသည်တွေကိုကူညီကြဖို့နိုင်ငံတကာကိုအခုလိုတိုက်တွန်းသွားပါတယ
် Tiga negara yang utama yang terpengaruh telah meminta bantuan kepada
ဒီလေစီးပြေးဒုက္ခသည်တွေအရေးစိုးရင်ပူပန်တယ်လို့ပြောကြားခဲ့တဲ့နိုင်ငံတွေအနေနဲ့သူတို့ကိုကူညီဖို့ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ်ဒါကြောင့်အပြောသက်သက်နဲ့မဟုတ်ဘဲကျေးဇူးပြုပြီးအလုံးနဲ့လက်တွေ့ပြပေးပ
ါလွန်ခဲ့တဲ့အပတ်တွင်အာချင်းနဲ့မြောက်ဆူမတရာကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား1346ယောက်ကိုအင်ဒိုနီးရှားနိုင်ငံကကိုလွန်စီယာနေရာပေးထားပါတယ်စီးပွားရေးအကျပ်တဲကြောင့်ရိုဟင်ဂျာတွေနဲ့အတူဆက်လီပေါ်ပါလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတော့သူတို့နိုင်ငံကိုပြန်ပို့ဆောင်သွားမယ်လို့အင်ဒိုနီးရှားကပြောပါတယ်အင်ဒိုနီးရှားနဲ့မြန်မာအာဏာပိုင်တွေတွေ့ဆုံဆွေးနွေးပွဲအတွင်းမြန်မာအစိုးရကဒီတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအရေးဒေတာတွင်တခြားအစိုးရတွေနဲ့လက်တွဲလှုပ်ဆောင်မှုဆန္ဒရှိတယ်လို့ပြောဆိုကြောင်းကိုလည်းမစ္စတာနာဆာကပြောပါရယ်ဒါအပြင်မြန်မာအစိုးရအနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့တိုက်တွန်းသွားမယ်အကြောင်းကိုလည်းသူကအခုလိုပြောပါရယ
် We will continue to encourage Myanmar on the path on the process for reform and democratization
ဒီမနက်ကအနေနဲ့ဒီမိုကရေစီရေးပြပြင်ပြောင်းလဲမှုလုပ်နေတဲ့လမ်းကြောင်းပေါ်မှာဆက်လျှောက်ဖို့ကျွန်တော်တို့အားပေးသွားမှာပါဘာလို့လဲဆိုတော့ဒီလမ်းကြောင်းတိုင်းဆက်သွားရင်အဆုံးမှာရိုဟင်ဂျာတွေအတွက်ပိုကောင်းမွန်တဲ့အခြေအနေတရက်ပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
ရိုဟင်ဂျာတွေကမြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ညှဉ်းဆန်းခံထားပြီးချုပ်ချယ်ကန့်သတ်မှုတွေအောက်မှာနေထိုင်နေရတာကြောင့်အထူးသဖြင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားရင်သူတို့ဟာလူမှောင်ခိုကူးသူတွေရဲ့အသုံးချခံတွေဖြစ်လာတယ်လို့သတင်းတွေမှာဖော်ပြကြပြီးရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေရပ်ဖို့နိုင်ငံတကာရဲ့ဖိအားပေးမှုတွေကိုလည်းမြန်မာအစိုးရကရင်ဆိုင်နေရပါတယ်မနေ့ကကြာသာပေးနေတုန်းကတော့မြမရေပိုင်တဲ့အတွင်းလေကြီးပေးဒုက္ခတဲ့200ကျော်ကိုမြမရေလက်ကကြားပြတ်ဖမ်းဆီးမိခဲ့ပြီးဆက်လီပေါ်မှာလိုက်ပါလာသူအများစုဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းမြမအစိုးရကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါခင်ဗျာကျွန်တော်တို့အခုအစီအစဉ်ပြီးပြီးချင်းမှာပဲည9:00ခွဲထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Jodu Salon ကနေဖမ်းယူရှုစားနိုင်ပါတယ်။ည9:00ကနေ10:00အထိ VOA Radio အစီအစဉ်တွေထုတ်လွှင့်တဲ့အခါမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလိုင်းတို24 25 32 50တို့ကနေနားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပါမယ်ခင်ဗျာ။
လေစီပြေဒုက္ခသည်နေရာရောက်ကိုမြန်မာပြည်တပ်ကကြားဖြတ်ဖမ်းဆီးမိခဲ့ပြီးဆက်လီပေါ်မှာလိုက်ပါလာသူအများစုဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အကြောင်းမြန်မာဆွေရကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မောင်နှံမြို့နယ်အနီးမြန်မာပြည်ပိုင်နယ်အတွင်းရေတပ်တင်မော်ဒစင်းကခီးတဲ့နေရာရှိအောင်လိုက်ပါလာတဲ့ဆက်လီဒစင်းနဲ့လူမပါတဲ့ဆက်လီဒစင်းတို့ကိုမနေ့ကတွေ့ရှိပြီးဖမ်းဆီးစစ်ဆေးခဲ့တာလို့လည်းပြည်ချိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ရှေ့တော်ဟာရှာတီသားကလေစီပြေဒုက္ခသည်တွေရဲ့ထောက်ဝက်လာပါဆိုရင်တော့မြန်မာနိုင်ငံကလာသူတွေဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖွဲ့စည်းရေးရဲ့လေလံဆန်းစစ်ချက်တွေကအခုလိုခံမှန်းနိုင်ခဲ့တာဖြစ်တယ်လို့လည်းနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ဒီကနေ့ဆုံးသက်ချင်းရန်ကုန်မြို့မှာဖြစ်လို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာတာစီးရလာနေတဲ့အစ္စလမ်စစ်သွေးကြွတွေကသတင်းပတ်တင်နဲ့ချပြီးအစိုးရတပ်တွေဝန်ဝင်ပိတ်ဆို့ခံထားတဲ့စေယုံတစ်ခုကိုဒီကနေ့မှာပဲတင်ပြလိုက်ပါတယ်။ကျဆာရှီကိုဝါမြို့ဆောင်မှာရှိတဲ့စေယုံကိုအဲခိုင်ရာချမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့ S နူဆရာတပ်ဦးဖွဲ့ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းပြတင်းချေဆိုင်စီရီယာလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်တာပါဆော်ရီအာရေဗျနိုင်ငံရှေ့ပိုင်းကရှီယာမွတ်စလင်ဗလီတစ်ခုအတွင်းအသေးခံဘုံးပေါက်ခွဲမှုတစ်ခုဖြစ်ပွားခဲ့ရမှာလူများပြားထိခိုက်ဒေဆုံးခဲ့ပေမဲ့အရေးအတွက်အတိအကျတော့မသိရသေးဘူးလို့မျက်မြင်တွေ့သူတွေကပြောပါရယ်ဆွန်နီမွတ်စလင်အများစုရှိရာဆော်ရီအာရေဗျနိုင်ငံကအရှေ့ဘက်ကန်ယူရန်ဒေသကတ်တက်မှာရှိတဲ့အီမန်အလီဗလီမှာတောက်ချာနေဝိပုစုတောင်းနေရင်မှာပဲကြီးမားတဲ့ပေါက်ခွဲမှုဖြစ်ခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Glenn Fonkelio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2 ရက်ကြာမှာကျွန်တော်တို့တကပြန်ဆောင်ရအောင်လားခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.